တနင်္သာရီတိုင်းနဲ့မှာစစ်ကောင်စီတပ်တွေဟာရေလမ်းကြောင်းကိုအထူးကသုံးပြီးရွာတွေကိုလာရောက်ရှာဖွေတာစစ်ဆေးတာတွေလှုပ်လာတယ်လို့ဒေသခံတွေကစိုးရိမ်တကြီးပြောနေပါတယ်။မြို့ပေါ်တွေမှာလည်းစစ်ကောင်စီဘက်ကနေရာယူထားတာတွေရှိပေမဲ့အရင်ကလောက်တော့အင်အားများများမတွေ့ရသေးဘူးလို့တော့ပြောကြပါတယ်။ဒီအကြောင်းသတင်းပေးပို့လာတာကိုအခြေခံပြီးမိတ်သက်စင်ပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံတောင်ပိုင်းတင်းလာရီတိုင်းနယ်မှာစစ်ကောင်စီတပ်လှုပ်ရှားမှုကအခုဒီဇင်ဘာလကနေစပြီးရေချောင်းလမ်းကိုသာအဓိကအားထားပြီးတော့သွာလာတာမျိုးတွေတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါလိမ့်စစ်ကောင်စီတပ်တွေကတဝဲဘက်မှာဆိုရင်တဝဲမြစ်ကနေမြို့ရဲကိုသွားတဲ့လမ်းကြောင်းနဲ့အနောက်ဘက်ပင်လယ်ပြင်မှာရှိတဲ့မော်ရရီရေတပ်စခန်းကနေသွာလာတဲ့လမ်းကြောင်းဆိုပြီးနှစ်ကြောင်းကိုသာတုံးနေတာပါအခုဒီရေချောင်းကိုပဲအဓိကသုံးလာတာကြောင့်ဒီလမ်းကြောင်းတွေရဲ့အနီးဝန်းကျင်မှာနေထိုင်သူတွေကကြိုတင်ပြီးတော့ရှောင်ရှားတာမျိုးတွေလှုပ်လာကြတယ်လို့တင်းသာရီတိုင်းဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်ကပြောပါသည်
။သူလည်းသွားလာနေတာပဲသူတို့တော်ရည်ညီထိုင်ပါလေ။သူလည်းသွားလာနေတာပဲဒီကတော့တခြားမြို့နယ်တွေသွားတဲ့နေရာမှာလည်းဒီရေချောင်းသုံးလာများတယ်။ကုန်းလမ်းအားလုံးမသုံးတော့ဟုတ်။ဒီကြောင်းနေပြီးတော့သူဒေသခံတွေသွားလာလှုပ်ရှားတာတော့သိရှိတော့ဗျ။ခုနောက်ပိုင်းကလို့ရှင်ဒီဒီကြောင်းလေးလာပြီးတော့ကုန်းပေါ်တက်ပြီးတော့ဒီရွာတွေဝင်ပွေတဲ့ဟာတွေပဲရှိတယ်ပေါ့အဲလိုမျိုးတွေလှုပ်လာတယ်အဲ့တော့ရွာသားတွေနေနေတော့ဒေသခံဒေသခံတွေတော့ပြေးနေကြတာပေါ့သူဆင်းလာပြီးကလို့ရှင်ဒီညီကြောင်းတိုင်းသူတို့ညီကြောင်းတွေပြီးတော့ဆင်းလာပြီးကလို့ရှင်ဒီလီနာရွာတွေကတော့ရှောင်နေကြတာပေါ့ဟုတ်
ငါဖက်လုံငယ်နဲ့အသက်မွေးတဲ့ဒေသခံတွေဟာလေအခုနောက်ပိုင်းမှာသူတို့ရဲ့လုံခြုံရေးအခြေအနေကြောင့်ငါဖန်းဆက်လေးတိတ်မထွက်ရေးကြတော့ပဲနဲ့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်လာနေတယ်လို့ပြောပါတယ်။မြို့မတွေမှာတော့စစ်ကောင်စီတပ်တွေမြို့ထဲမှာသာအခြေချနေတာကိုတွေ့ရပြီးအခုဒီဇင်ဘာလကစပြီးတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာအပြန်အလှန်ထိတွေ့တိုက်ပွဲမရှိသလောက်ဖြစ်နေတယ်ဆိုပြီးတော့ပြောပါတယ
်။ထိတွေ့တိုက်ပွဲတွေကတော့တိတ်မရှိတော့ဘူး။စစ်ကောင်စီကတော့သူတို့ဟောပေါ့အရင်ကတော့တို့စစ်ကြောင်းထိုးရတယ်ဗျာမလုပ်တော့ဘူးတို့ရေခါပို့တာတို့ဟိုသွားလာတော့အလောက်လောက်ပဲဒီလိုရှိတော့ဟောပေါ့စစ်ကြောင်းဝင်ထိုးပြီးတော့ဟိုတိုက်ပွဲဖြစ်လာတော့ဘာလို့ကကြောက်တော့ဟိုအရင်ကမရှိအခုနောက်ပိုင်းမှာတို့မျိုးရဲပိုင်းလေးကိုအဓိကတို့နေကြတယ်ပေါ့ဟောအပြင်းလည်းမခတ်ကြအောင
်အပြင်းလည်းထိတွေ့တိုက်ပွဲမရှိပေမဲ့လည်းစစ်ဆောင်နေတဲ့ရွာခံတွေကတော့အခုချိန်ထိမပြန်ရေးကြပဲဖြစ်နေပါသေးတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတဝဲခရိုင်ရေပြူမြို့နယ်ကကျေးရွာတစ်ခုကိုစစ်ကောင်စီတပ်တွေရောက်လာပြီးတော့မီးရှို့ခဲ့လို့ဒေသခံနေအိမ်၁၈လုံးမီးတဲ့ပါသွားတယ်ဆိုပြီးရေပြူဒေသခံတယောက်ကပြောပါသေးတ
ယ်။ဩကိုကမှာရေပြူတန်းလုံးတော့ရှိတော့ရှိတယ်အမရေဩလုံးလုံးထိရှိတယ်လေတို့တော့အရင်တည်းခံလာနေနဲ့လာတယ်မှာလည်းများလားမရှိတော့ဘူးအခုလော့တက်ကျင်းပါလော့တက်ကျင်းပါကျွန်တော်တို့ရွာကိုဝင်ပါဒီဆက်ရှိဆုံးပါသွားတယ်ဗ
ျဒေသခံတွေကတော့ရွာတဲကိုပြန်ဝင်သူတချို့ရှိပေမဲ့လည်းအများစုကကြောက်လန့်ပြီးတော့ရွာပြန်မလာသေးဘူးဆိုပြီးတော့ပြောကြပါသေးတယ်တိုက်ပွဲကြီးကြီးမားမားဖြစ်ပေါ်တာမရှိပေမဲ့လည်းစစ်ကောင်စီရဲ့ရင်နှန်းတွေလမ်းခုလက်မှာတိုက်ခိုက်ခံရတဲ့ပြည်သူတွေကတော့တင်းသာရီတိုင်းထဲမှာမကြခဏဆိုလို့ရှိနေတာပါတင်းသာရီတိုင်းထဲမှာစစ်ကောင်စီဘက်ကရေလမ်းကြောင်းကိုအဓိကထားပြီးလှုပ်ရှားလာနေချိန်မှာပဲတော်လိုင်းအဖွဲ့တွေကလည်းစုပေါင်းပြီးတော့တပ်ပေါင်းစုဖွဲ့ပြီးတော့လှုပ်ရှားလာတာကိုတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ရှင်